ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်13653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်13935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေ
မြောင်နေ့ချင်းတန်တို့တာရှင်များကိုမင်္ဂလာနေ့ရည်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တို့တာရှင်များရှင်ဆမ်းမပြောရွှင်လူပေါင်းတွင်ဆမ်းမရဲ့အစီအစဉ်လေးမှာအကောင်းမြင်ခြင်းကအသက်ကိုပိုရှည်စေပါတယ်ဆိုရဲဆမ်းမခြင်းသတင်းစကားလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်တို့တာရှင်များရှင်ကိုခန္ဓာစိတ်ဓာတ်တွေဖြစ်စီမှုပြင်းထန်ရင်စိတ်ဓာတ်ကျဆင်းတာကိုအရှုံးပေးရင်အသက်ရဲ့အန္တရာယ်ဖြစ်သွားနိုင်ပါတယ်စိတ်ဓာတ်ခိုင်မာပြီးမျှော်လင့်ချက်ထားရင်ပြဿနာကိုဖြေရှင်းနိုင်ပါတယ်သောတာရှင်များရှင်ပစ္စုပန်မှာလေလာစီးပူးတာကအနာဂတ်အတွက်မျှော်လင့်ချက်ရှိစေပါတယ်ကျွန်ုပ်လုပ်နိုင်တယ်ဆိုပြီးယုံကြည်မှုရှိတဲ့သူတွေကစာရွက်ပေါ်မှာအမှတ်ကောင်းသူတွေထက်အောင်မြင်မှုပိုရှိပါတယ်သောတာရှင်များရှင်မျော်လင့်ခြင်းဆိုင်ရာလက်တွေ့သုတေသနရှာဖွေလေ့လာရာမှာမစ္စတာစင်တာကင်ဆာတက္ကသိုလ်ကစိတ်ရောဂါကိုဆရာကဘလို့ပြောလဲဆိုရင်စိတ်ဓာတ်ဆိုင်ရာမြင့်တင်မှုကိုသူ့အနေနဲ့ပိုမိုရှာဖွေတွေ့ရှိလာခဲ့ပါတယ်။တချို့ကျောင်းသားတွေကစိတ်ဓာတ်ကျသလိုတချို့ကလည်းစိတ်ဓာတ်မြင့်မားကြပါတယ်။သိပ္ပံပညာရှင်တွေကဂျိုရုလွတ်တင်ရာမှာပထမဦးဆုံးကြွက်ကိုထည့်ပြီးမှလူကိုလွတ်လိုက်ပါတယ်ကျွတ်ကိုအာကာသလွတ်တင်တဲ့အခါကျွတ်မသေးရင်လူသားတွေကိုလည်းလွတ်လို့ရပါပြီဆိုပြီးတော့သိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်အရကျွတ်နှကောင်ကိုမိနစ်20ရည်ထဲထည့်ပြီးကူးခိုင်းပါတယ်ပထမတစ်ကောင်က10မိနစ်လောက်ရည်ကူးပြီးအရှုံးပေးပြီးတော့ရည်နှစ်သေးသွားပါတယ်ဒုတိယကျွတ်ကတော့စွဲရှိရှိနဲ့မိနစ်20ရေကူရာမှာအသက်ရှင်ကျန်ခဲ့ပါတယ်။မကြာမီဒုတိယကျွက်ကိုတနာရီခွဲရေကူခိုင်းပါတယ်။လက်မလျှော့ဘဲရေဆက်ကူပြီးပထမအကျင့်ကဲသို့အသက်ရှင်မယ်လို့မျှော်လင့်ထားပြီးကူးနိုင်သမျှဆက်ကူပါတယ်။ဒါကသူ့အသက်ရှင်မယ်လို့မျှော်လင့်ချက်ထားခြင်းပဲဖြစ်ပါတယ်မဟုတ်ပါလားရှင်။သောတာရှင်များရှင်2012ခုနှစ်မှာဒေါက်တာတိုရှီဟီကိုဟာသူ့ရဲ့ဆေးကန်းနှစ်ပေါင်း30ရှာဖွေတွေ့ရှိခြင်းအရာလူနာ449ဦးတို့ဟာဆင်းရဲနှောပါပြီးအတွေ့အခွန်နေကြသူတွေများစွာရှိတာကိုတွေ့မြင်ခဲ့ပါတယ်။သောတာရှင်များရှင်မိမိပါဝင်စဉ်တစ်ဝိုက်သာဘဟုတုတရယူရာထက်အပြင်လောကပဲထွက်ပြီးဘဟုတုတရှာဖွေလည်လာသင်ပါတယ်။မျောလင့်ခြင်းကအသက်ရှင်မှုကိုအထောက်အကူဖြစ်စေပါတယ်။ပြားလာခြင်း၊ကိုယ်ခန္ဓာကိုက်ခဲတာ၊သက်တာမှုကိုမရှာဖွေတတ်တာ၊စိတ်ဓာတ်ကစေဝါမိခိုမှုကိုသာအားထားပြီးဆေးရုံကတင်ပေါ်မှာလဲနေချိန်မှာမိတ်ဆွေကောင်းကိုလိုအပ်ပါတယ်။သောတာရှင်များရှင်၊ဆုတောင်းပေးတာနဲ့အကြံကောင်းဉာဏ်ကောင်းပေးပြီးအမြန်ဆုံးကြားမှသက်တာအောင်အားပေးဖိမာတဲ့မိတ်ဆွေကိုလိုအပ်တယ်မဟုတ်ပါလား။သောတာရှင်များရှင်အမှုနဲ့တွေ့ကြုံရတဲ့သူတွေဟာမျှော်လင့်ချက်နဲ့အသက်ရှင်ကြပါတယ် အကောင်းမြင်တာကအသက်တာကိုပိုရှည်စေပြီးအသက်တာမှာအရေးအသွေးတွေကိုပိုမိုမြင့်တက်စေပါတယ်။သောတာရှင်များရှင်မျှော်လင့်ခြင်းကကျမတို့ခန္ဓာကိုယ်ရဲ့စွမ်းရည်ကိုတိုးတက်စေပြီးယောဂါကိုကုသဖို့အဓိကစွမ်းအင်အခြေမြင့်ဖြစ်ပါတယ်။သောတာရှင်များအားလုံးကျမဒုက္ခအဖျားများနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ကဘာဦးချမ်းခန်းကြီး3မွေးသည်ထာဝရရှင်ဖျားသခင်ဖန်ဆင်းတော်မူသောမြေတိရစ္ဆာန်တကားတို့ထက်လိမ္မာသည်ဖြစ်၍မိမအားတင်းတို့သည်ဥယျာဉ်၌ရှိသမျှသောအပင်တို့၏အသီးကိုမစားရဟုဧကံစစ်စစ်ဖျားသခင်မိန်တော်မူသလောဟုမေး၏မိမကလည်းငါတို့သည်ဥယျာဉ်၌ရှိသောအပင်တို့၏အသီးကိုစားရသောအခွင့်ရှိ၏ဥယျာဉ်အလယ်၌ရှိသောအပင်၏အသီးကိုကသင်တို့သည်မကင်မစားဘဲနေကြလော့သို့မဟုတ်သေမည်ဟုဖျားသခင်အမိန်တော်ရှိသည်ဟုမွေအားဆို၏မွေကလည်းသင်တို့သည်ဧကံအမှန်သေရမည်မဟုတ်အကြောင်းမူကားထိုအသီးကိုစားသောနေ့၌သင်တို့သည်မျက်စိပွင့်လင်းလျက်ကောင်းမကောင်းကိုသိ၍ဖျားသခင်ကဲ့သို့ဖြစ်ကြလက်တန်သည်ကိုဖျားသခင်သိတော်မူသည်ဟုမိမအားဆို၏ထိုအပင်သည်စားဝယ်ကောင်းခြင်းအစင်းလဲလှခြင်းပညာတိုးဝါစေလိုသောငါနှစ်သက်ဖွယ်သောအပင်ဖြစ်ခြင်းကိုမိမသည်မြင်လျင်အသီးကိုယူ၍စား၏မိမိခင်မွန်းအားလဲပေး၍သူသည်လဲစား၏ထိုသူနှစ်ယောက်တို့သည်မျက်စိပွင့်လင်း၍မိမိတို့၌အဝတ်အချီးစီးရှိသည်ကိုသိမြင်လျင်မိမိတို့ဝတ်ရံဖို့တင်းမောတပန်းပင်အရွက်တို့ကိုချုပ်ဆက်၍ခါးစည်းကိုလှုပ်ကြ၏နေအေးသောအချိန်တွင်ထိုဥယျာဉ်၌ထာဝရရှင်ဖျားသခင်ကြွားတော်မူသောအတန်ကိုလူလီများတို့သည်ကြားလင်အထံတော်မှလွှတ်ခြင်းကဥယျာဉ်အပင်တို့တွင်ပုံးကွယ်လျက်နေကြ၏ထာဝရအရှင်ဖျားသခင်ကလည်းတင်းသည်အဘယ်မှရှိသနည်းဟုလူကိုခေါ်တော်မူ၏လူကလည်းဥယျာဉ်၌ကိုတော်၏အတန်ကိုကျွန်တော်ကြားလင်အဝတ်အချီးစီးရှိသောကြောင့်ကြောက်၍ပုံလဲနေပါသည်ဟုပြောလေ၏ဖျားသခင်ကလည်းတင်၌အဝတ်အချီးစီးရှိသည်ကိုတင့်အားအဘယ်သူပြောသနည်းမစားရဟုငါပြည့်ညတ်သောအပင်၏အသီးကိုစားပြီလောဟုမေးတော်မူ၏လူကလည်းကျွန်တော်၌အပ်ပေးတော်မူသောမိန်းမသည်ထိုအပင်၏အသီးကိုပေး၍ကျွန်တော်စားမိပါသည်ဟုပြောလေ၏ထာဝရရှင်ဖျားသခင်ကလည်းတင်းသည်အဖေတို့ပြုတ်ပြီးသည်ဟုမိမအားမေးတော်မူလျင်မိမကမွေသည်ကျွန်တော်မကိုလှည့်စား၍ကျွန်တော်မသည်စားမိပါပြီဟုပြောလေ၏ထာဝရရှင်ဖျားသခင်သည်မွေကိုခေါ်၍တင်းသည်ဤမှုကိုပြုတ်သောကြောင့်သားရင်သားရဲ့အပေါင်းတို့ထက်ကျိန်ချင်းကိုခံရ၏တင်းသည်ဝမ်းဖြင့်သွား၍မြေမှုန့်ကိုတသက်လုံးစားရမည်တင်နှင့်မိမကို၎င်းတင်၏အမျိုးအနွယ်နှင့်မိမ၏အမျိုးအနွယ်ကို၎င်းငါသည်ရံညိုးဖွဲ့စေမည်သောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နာသောတာစီရင်ခွန်အာယူကြပါစို့
ချက်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါဒီကနေ့မှလည်းပဲဆက်လက်ပြီးတော့ချက်တော်မိတ်ဆွေတို့ကိုပေးသွားခြင်းနဲ့သတင်းစကားကတော့ဗျာဒိတ်ကျမ်း၏အကြီးအမားဆုံးသောနောက်ဆုံးသောကာလဆိုင်ရာနမိတ်လက္ခဏာများဗျာဒိတ်ကျမ်းရဲ့အကြီးမားဆုံးသောနောက်ဆုံးသောကာလဆိုင်ရာနမိတ်လက္ခဏာများဆိုတဲ့သတင်းစကားကိုချက်တော်မိတ်ဆွေတို့ကိုပေးသွားမှာဖြစ်ပါတယ်။ယနေ့ကဘာတဝမ်းကိုကြည့်လိုက်တဲ့အခါမှာလူအများစုကဆိုရှင်ဇဝေဇဝါဖြစ်နေကြတယ်။ဒါအပြင်ရင်နောင်ဘာဖြစ်လာမလဲဆိုတာကိုလည်းပဲသိကျင်နေကြပါတယ်။ဒီမိုးကုတ်စဝိုင်းကြီးထဲမှာဆိုရှင်ဘာတွေရှိနေသေးသလဲ။ကိုကိုတိုင်အသက်တာနဲ့ဒီကဘာကြီးရဲ့နောင်ရေးကိုစိတ်ဝင်စားနေကြပါတယ်။ဒါဟာကဘာကြီးနဲ့အဝမ်းပါပဲချစ်တော်မိတ်ဆွေ။နောက်ခံထုံတန်းတလေအမျိုးမျိုးအဖုံဖုံတဲကလည်းပဲလူတို့ကြည့်ရလို့ရှင်စိတ်တော်ကရောက်နေကြတယ်။အနာဂတ်ကိုတွေးပြီးတော့စိတ်ပူပင်နေကြတယ်။ဘာဖြစ်လာအောင်ပါလဲ။တမာချန်းဆောင်ကတော့အနာဂတ်တွေဖျားသခင်ရဲ့အကြံစီတွေကိုဖော်ပြနေပါတယ်။အချို့သောသူတွေကလို့ရှင်ဗျာဒိတ်ချန်းကိုဖားပြီးတော့ဒါဟာတစိမ့်ခတ်တာပဲ။ပိတ်ထားတဲ့စာဆောင်တို့ထင်မှတ်နေကြပါတယ်။ဒါဟာလျော့ဝတ်တဲ့ပုံဆောင်မှုနဲ့ရှင်းပြလို့မရနိုင်တဲ့သားရဲတွေစိတ်ကူးပုံတွေဆိုပြီးတော့ဒီကျမ်းစာရဲ့နောက်ဆုံးသောကျမ်းဆောင်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သ တမအကျန်းစာကပြောတယ်ဗျာရဲကျန်းခန်းကြီးတက်ပိုင်ငယ်တက်မှာကာလမကြာမြင့်မီဖြစ်ရမယ့်အမှုရများကိုယေရှုခရစ်သည်မိမိအစေခံကြုံအားပြစေခြင်းကဖရာသခင်ပေးဆက်တော်မူသောထိုသခင်ဤဗျာဒိတ်တော်ထိုသခင်ဆိုတာတို့ရှိမိမိကောင်းကင်တမန်ကိုစေလွတ်ပြီးတော့မိမိအစေခံကြုံယောဟန်အားဗျာဒိတ်ပေးတော်မူတဲ့အရေးကိုပြတော်မူပါれဒါဟာလေးဝက်တဲ့ပုံဆောင်မှုနဲ့ရှင်းပြလို့မရနိုင်တဲ့သားရဲတွေစိတ်ကူးပုံတွေဆိုပြီးတော့ဒီကျမ်းစာရဲ့နောက်ဆုံးကျမ်းစာဖြစ်ပါれဘာကြောင့်လဲဆိုတော့တမန်ကျမ်းစာကပြောတယ်ဗျာဒိတ်ကျမ်းခန်းကြီးတင့်ငယ်တင့်ပါဆိုရှင်ကာလမကြာမြင့်ပြီဖြစ်ရမည့်အမှုရာများကိုယေရှုခရစ်သည်မိမိအစေခံကြုံအားပြစေခြင်းကဘုရားသခင်ဆက်ပေးတော်မူသောထိုသခင်ဤဗျာဒိတ်တော်ထိုသခင်သည်မိမိကောင်းကင်တမန်ကိုစေလွတ်၍မိမိအစေခံကြုံယောဟန်အားဗျာဒိတ်တော်ရိတ်ကိုပြတော်မူ၏ဒါဟာခရစ်တော်ရဲ့ဗျာဒိတ်ကျမ်းဖြစ်ပါတယ်ချစ်တော်မိတ်ဆွေတခြားသူတွေရဲ့ရှေးရဟောကင်ထုတ်ထားတာမျိုးလည်းမဟုတ်ပါဘူးမော်ပေါသူနတ်ဝင်သူဒါမှမဟုတ်နတ်ခဗေဒဆရာတယောက်ယောက်ကရေးသားထားတဲ့စာအုပ်လည်းမဟုတ်ပါဘူးသခင်ယေရှုရဲ့ဗျာဒိတ်ကျမ်းသခင်ယေရှုဘယ်ကရတယ်လဲဖခင်ကပေးတာဖြစ်ပါတယ်မေတ္တာရှင်ဖခင်ကဆိုရှင်ကမ္ဘာရဲ့နောက်ဆုံးသောချိန်နာရီမှာအသက်ရှင်ရတဲ့သူ့ရဲ့သားသမီးအတွက်ရွှေစိတ်တော်မှဖြစ်ပွားလာတဲ့သတင်းစကားဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဖခင်သခင်ကဒါကိုယေရှုအားပေးတယ်ယေရှုကကောင်းကင်တမန်မှတဆင့်ယောဟန်ထံပြန်ပြီးတော့အရေးတကြီးပို့ပေးလိုက်တယ်။ပါမုတ်ကျင်းမှာနောက်ဆုံးအသက်ရှင်နေတဲ့တမန်တော်ဖြစ်ပါတယ်ယောဟန်က။ယောဟန်ကတို့ရှင်ဒါကိုစာနဲ့ရေးချလိုက်တယ်။သင်နဲ့ကျွန်ုပ်ဟာတို့ရှင်တမန်ကျမ်းစာရဲ့နောက်ဆုံးသောစာဆောင်နောက်ဆုံးသောနေ့ရက်ကာလအတွက်အထူးသောသတင်းစကားဖြစ်တဲ့ဗျာဒိတ်ကျမ်းကိုဖတ်ရှုနိုင်ပါတယ်။ပိတ်ထားတာမဟုတ်ဘူးချစ်တော်မိတ်ဆွေ။ဖွင့်ထားတဲ့စာဆောင်ဖြစ်ပါတယ်။သခင်ယေရှုရဲ့စာဆောင်ဗျာဒိတ်ကျမ်းယေရှုခရစ်တော်အကြောင်းကိုရေးထားတာဖြစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီးတစ်ပိုင်ငယ်ခုနှစ်မှာရှင်းပြထားတယ်ကြီးရှုလောမောတိန်နှင့်တကွကြွလာတော်မူသည်ဖြစ်၍ရှိသမျှတော်သူတို့သည်ကိုတော်ကိုရှုမြင်ရကြလိမ့်မည်မြေကြီးသားအမျိုးမျိုးရှိသမျှတို့သည်ကိုတော်ကြောင့်ငိုကြွေးမြည်တမ်းကြလိမ့်မည်မှန်ပေ၏အာမင်ဆိုပြီးတော့ဗျာဒိတ်ကျမ်းရဲ့အဓိကအကြောင်းအရာကတော့ခရစ်တော်သခင်ပြန်ကြွလာမယ်အရေးပေါ်သတင်းစကားပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဗျာဒိတ်ကျမ်းဟာဆိုလို့ရှိရင်ကိုတော်အမျော်ချိနိုင်ဖို့ရန်အတွက်ကျွန်တော်တို့အားဦးဆောင်နေပါတယ်ပြဿနာများတဲ့မှာနာကျင်စရာတွေများတဲ့ကနေမှာစိတ်ပျက်စရာတွေတဲကနေမှာကိုတော်ကိုကျွန်တော်ကဆိုရှင်မျော်ချိဖို့ရန်အတွက်ဖြစ်ပါတယ်ဗျာဒိတ်ကျမ်းခန်းကြီးတစ်ပိုင်းငယ်ခုနှစ်ကဆိုရှင်သူပြန်ကြွဆင်းလာမယ်လို့အတိအလင်းဖော်ပြခဲ့ပါတယ်ဗျာဒိတ်ကျမ်းရဲ့ပထမအခန်းကြီးရသို့ရှိရင်သခင်ခရစ်တော်ဒုတိယခြင်းပြန်ကြွလာမယ့်အကြောင်းကိုပြောပြထားတာဖြစ်ပါတယ်ဗျာဒိတ်ကျမ်းခန်းကြီး20နှစ်အပိုင်းငယ်9နှစ်မှာတော့ရှိရင်ငါသည်အလင်းမြန်လာမည်ဤစာဆောင်ရဲ့အနက်စကားကိုစောက်ရှောက်တော်သူသည်မင်္ဂလာရှိ၏ဆိုပြီးတော့ဖော်ပြထားပါတယ်ဗျာဒိတ်ကျမ်းခန်းကြီး20နှစ်အပိုင်းငယ်7နှစ်မှာလည်းပဲငါသည်အလင်းမြန်လာမည်ငါသည်အကျိုးအပြစ်ကိုဆောင်ခဲ့သည်ဖြစ်၍လူအသီးသီးတို့အားမိမိတို့အချင်းအတိုင်းစပ်ပေးမည်လို့တွေးရပါတယ်။ဒါကြောင့်ခန်းကြီး20မှာဆိုလို့ရှိရင်လည်းပဲငါသည်အလင်းမြန်လာမည်မှန်ပေ၏ဆိုပြီးတော့ဒီအချင်းရများကဆိုရှင်တက်သေးခံတော်သူမိန့်တော်မူ၏။အာမင်။သခင်ယေရှုကြွလာတော်မူပါ။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး22ထဲမှာဆိုရှင်ငါသည်အလင်းမြန်လာမည်လို့3ချိန်ဖော်ပြထားပါတယ်။ခမဲတော်ဖျားကဆိုရှင်ငါသည်အလင်းမြန်လာမည်။သားတော်ဖျားကလည်းပဲငါသည်အလင်းမြန်လာမည်တဲ့။တန်ရှင်သောဝိညာဉ်တော်ကလည်းပဲငါသည်အလင်းမြန်လာမည်လို့ပဲဖွင့်ဟပြောဆိုခဲ့ပါတယ်။ဗျာဒိတ်ကျမ်းတစ်စောင်လုံးရဲ့အဆုံးမှာဆိုလို့ရှိရင်သခင်ယေရှုကြွလာတော်မူပါဆိုတဲ့ယောဟန်ရဲ့လေးနဲ့ထက်တန်တဲ့ဆုတောင်းချက်နဲ့ပိတ်ထားပါတယ်။ဒါကြောင့်ဗျာဒိတ်ကျမ်းကိုမျော်လင့်ချက်စည်းဝါးနဲ့တင်ဆက်ထားတာဖြစ်ပါတယ်မိတ်ဆွေတို့။မေကွန်တစ်ခုတော့ရှိတယ်အလင်းမြန်လို့ပြောထားတာဘယ်လောက်မြန်ပါလဲနီးပြီလို့ဆိုတာဘယ်လောက်နီးပြီလဲခေတ်ကာလတခြားလုံးမှာခရစ်တော်ကြွလာခြင်းနီးပြီဆိုတာကိုပဲယုံကြည်လာခဲ့တာမဟုတ်ပါလားချစ်တော်မိတ်ဆွေပေါင်းတို့တခုတော့ညာချမ်းမှာ ဗျာဒိတ်တော်အတမနာမည်ကျော်ရေဒီယိုတရားဟောဆရာကြီး HNS Richards ဟာတို့ရှိရင်လူထုပရိသတ်ကြီးကိုသခင်ယေရှုကြွားလာခြင်းနမိတ်လက္ခဏာအကြောင်းကိုတရားဟောခဲ့ပါတယ်လူထုကြီးတဲကတို့ရှိရင်အသက်80ကျော်ဝန်းကျင်ရှိတဲ့လူကြီးတယောက်မတ်တက်ရပြီးတော့ခရစ်တော်အနှစ်တရာအနှစ်နေရာတဲမှာကြွားလာနိုင်မှာမဟုတ်ဘူးခရစ်တော်လာမယ့်အချိန်ကိုဘယ်သူမှမတွေးခေါ်နိုင်ဘူးလို့စိန်ခေါ်လိုက်ပါတယ်။ဒါနဲ့ဆရာကြီးရေးချက်ကဆိုရှင်ကောင်းပြီဆရာ။ခမည်းရဲ့အသက်နဲ့တိုင်းတာရင်ခမည်းအတွက်အနှစ်တရာတောင်ကြာမှာမဟုတ်ပါဘူးလို့ပြန်ဖြေလိုက်ပါတယ်။အမှန်အားဖြင့်ခရစ်တော်ကြွားလာခြင်းအကြောင်းကိုပြောရင်နှလုံးတစ်ချက်ခုန်လောက်တာဖြစ်ပါတယ်။သင်နှလုံးခုန်ရပ်တန့်သွားတာနဲ့သင်အတွက်ပြီးပြီ။ခရစ်တော်ရဲ့ကြွားလာခြင်းနှီးကကြောင်းကျမ်းစာမှာတခြားအချက်လက်တွေ့ရှိသေးသလား။ချစ်တော်မိတ်ဆွေပေါင်းတို့သင်နဲ့ကျွန်ုပ်ကိုယ်တိုင်ကိုကြသခင်ယေရှုကြွလာတဲ့ကိုမြင်တွေ့ရအောင်။ဘာနမိတ်လက္ခဏာတွေရှိတယ်လဲ။သူကြွဆင်းလာမယ့်အချိန်ရဲ့နမိတ်လက္ခဏာအကြောင်းဟောခဲ့တဲ့တရားတော်ကိုရှမသက်ခန်းကြီး24ထဲမှာဆိုရှင်မှတ်တမ်းပြုထားတာတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ရှမသက်တဲ့ကနမိတ်လက္ခဏာတွေဟာဗျာဒိတ်ကျမ်းထဲမှာဆိုရှင်ဖတ်ရှုရတာနဲ့စင်တူပါတယ်။တူညီချက်တွေကိုနှိုင်းရှင်လို့ရတယ်ချစ်တော်မိတ်ဆွေ။ကိုယ်တော်မချာမီကြွတော်တော်မယ်အကြောင်းဖြစ်ပါတယ်တပည့်တော်တွေလည်းပဲသိချင်းကြတယ်ဒါကြောင့်တပည့်တော်တွေကလည်းပဲသိချင်းကြလို့ပဲအထံတော်သို့ချင့်ကပ်လာကြတယ်ဒါရှင်မသက်ခိုင်း24ငယ်3မှာကိုတော်သည်ကြွလာ၍ဤကကဘာကုံတော်ပုပ်ပနမိတ်လက္ခဏာသည်အဘယ်နမိတ်ဖြစ်သည်ကိုအမိန်တော်ရှိပါတဲ့ကျွန်တော်တို့အချိန်မှာပဲကြွလာတော်မယ်အထောက်ထားတစုံတရာရှိပါသလားကိုတော်ကြွလာခြင်းရင်ခုန်စိတ်စောစွာဖြင့်မျော်လင့်ဆောင်စားရတော့မလားဒီမိကုံးကိုကျွန်တော်တို့စိတ်ဝင်စားကြတယ်ပညာတော်ကိုမေးခဲ့တဲ့မိကုံးဒီမိကုံးကိုကျွန်တော်တို့လည်းပဲမေးချင်ကြတယ်ရှမသက်ခိုင်း24ထဲမှာသခင်ယေရှုကတို့ရှင် तू ပြန်ကြွလာမယ့်နမိတ်လက္ခဏာအချက်လက်20ကျော်အတူချုပ်ဖော်ပြခဲ့တာကိုတွေ့ရမှာဖြစ်ပါတယ်ယေရုရှလင်မြို့ကြီးစီကိုလမ်းမျော်ရင်းနဲ့သူ့ရဲ့တပည့်တော်တွေကိုပြောခဲ့ရှာတယ်တနေ့ကျရင်ဒီမျိုးတော်ကိုယောမစစ်သားတွေလာရောက်ပြီးတော့ဖျက်ဆီးပစ်လိုက်မယ်ဆိုတဲ့အကြောင်းဗိမ္မာန်တော်ရဲ့ကြောက်တုံးတုံးနဲ့တုံးကမ္မနေနိုင်သိတိုင်အောင်ပြန်ကျဲသွားမယ်ဆိုတဲ့အကြောင်းပေါ့အမှန်တကယ်ပဲဒီကြိုတင်ဟောချက်ဟာဆိုရှင်ပြေဆုံးသွားခဲ့ပါတယ်အေဒီ90မှာဆိုရှင်ယောမစစ်ဖို့ထိုက်တက်ဟာဆိုရှင်ယေရှုကြိုတင်ပြီးတော့ဟောတဲ့အတိုင်းပဲအတိအကျယေရုရှလင်မြို့ကိုဖျက်ဆီးပစ်ခဲ့ပါတယ်ယောမစစ်သားတွေခါတို့ရှင်မြို့တော်ကိုမီးရှို့ဖျက်ဆီးပြီးတော့ကြောက်တဒုံနဲ့တဒုံမကနိုင်တဲ့အထိ꽌ပြကုန်ပါတယ်မြို့တော်ဟာမြေနဲ့တပြင်းတည်းပြိုပြက်သွားခဲ့ပါတယ်ခရစ်တော်ရဲ့စကားကိုတပည့်တော်တွေကနားလည်မှုလွဲခဲ့ကြတယ်အဲ့ဒီဘေးဒုက္ခဟာတို့ရှင်ကဘာရဲ့ဆုံးမှာပဲဖြစ်မှာလို့သူတို့ထင်ခဲ့ကြတယ်သခင်ယေရှုကတို့ရှင်ကဘာအဆုံးကိုပြောနေတယ်လို့တပည့်တော်တွေကယုံခဲ့တယ်သခင်ယေရှုအဖြစ်ပြက်တွေကိုလျောင်းပတ်စွာရောပြီးတင်ဆက်ဖော်ပြခဲ့ပါတယ်။သူပြန်ကြွလာမယ့်နမိတ်တွေကိုပေးခဲ့ပါတယ်။ဘာသာရေးလောကအခြေအနေနဲ့ပတ်သက်တဲ့နမိတ်တွေနိုင်ငံရေးနယ်ပယ်မှာသဘာဝလောကမှာလူအဖွဲ့အစည်းတွေမှာဒါကြောင့်ယေရှုဟာတို့ချင်းထိုက်တဲ့နဲ့ယောမစစ်တပ်ယေရုရှလင်မြို့ကိုဝင်ရောက်ချင်းနှင်းပြီးတော့ဖျက်ဆီးမယ်ဆိုတဲ့အကြောင်းတပည့်တော်များကိုပြောခဲ့ပါတယ်သူနောက်တစ်ဖန်ပြန်မကြွားလာခင်လေးမှာတို့ရှင်စကြာဝဠာတစ်ခွင်လုံးမှာဖြစ်လာမယ်နမိတ်ကြီးတွေရဲ့ပုံစံငယ်အနေနဲ့ဖြစ်ပျက်ခဲ့တာပါပဲတပည့်တော်တွေကတော့ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကြားနာခဲ့ရသောသတင်းစကားနဲ့အတူသင်တို့ရဲ့အသက်တာမှာဗျာဒိတ်ကနေမှာကျွန်တော်တို့ကိုနှိုးဆော်ထားတဲ့ပုပ်ပနမိတ်လက္ခဏာတွေကပြည့်စုံနေပါပြီယေရှုခရစ်တော်ပြောခဲ့တဲ့သတင်းစကားပြောခဲ့တဲ့နမိတ်တွေကကဘာကြီးပေါ်မှာပြည့်စုံနေပြီအဲ့တို့ရယနေ့ကျွန်တော်တို့တယောက်စီတိုင်းတယောက်စီတိုင်းဟာကိုတော်ထံပါမှာနေ့စဉ်နေ့တိုင်းချင်းကပ်ပြီးတော့ကိုတော်ရှေ့တော်မှောက်မှာအရောက်လမ်းမို့လာဖို့ရန်အတွက်ကိုတော်ဖိတ်ခေါ်တန်ကိုတင်ကြားနေပါပြီလားကြားရပြီဆိုရင်တော့ယခုချက်ချင်းပဲမဆိုင်မတော့ပဲနဲ့ကိုတော်ရှေ့တော်မှောက်ကိုတင်ကိုတိုင်ကလမ်းလာဖို့ရန်အတွက်ဖိတ်မှန်တကားပြုချင်ပါတယ်ချစ်တော်မိတ်ဆွေများကိုတော်ဖျားရဲ့ခေါ်တန်ကိုကြားပြီးတော့ပြန်လည်ပြီးတော့ထူးပြီးတကားလားကိုတော်ရဲ့ရှေ့တော်မှောက်သို့ကြွပြီးတော့ကိုယ်ရဲ့ရှင်ခွင်တော်ထဲမှာခိုးလုံခြင်းအပြင်အရောက်တိုင်းပြန်ချမ်းပါပျော်ရွှင်ငြိမ်းချမ်းသောတတ်တာနဲ့ အမြဲတမ်းဝမ်းမြောက်ရွှင်လန်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ကျွန်တော်မိတ်ဆွေများအားလုံးဘုရားကောင်းကြီးတွန်းလောင်းချပေးပါစေ။အာမင
်။အလိမ်မာစာမရှိရင်တွင်
လေတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်ကဏ္ဍမှာကလေးတို့တွေနားဆင်ဖို့ရန်အတွက်ပညာရှိဘရင်ကြီးဆိုတဲ့ပုံမြင်လေးကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်တူတူမလေးတို့ရေဟိုးရှေရှေတုန်းကတိုင်းပြည်တပြည်မှာဘရင်ကြီးတစ်ပါးအုပ်ချုပ်တဲ့ကွယ်အဲ့ဒီခေတ်အချိန်ကာလကတရားစီရင်ဆုံးဖြတ်ရတဲ့အမှုကိစ္စတွေအမျိုးမျိုးကိုတွေ့ကြုံရတာပေါ့ကွယ်ဒါပေမဲ့ပညာရှိဘရင်ကြီးကအမှုကိစ္စပြဿနာအမျိုးမျိုးကိုဖြေရှင်းပေးနိုင်ခဲ့ပါတယ်ကွယ်ဒီလိုနဲ့ဒီနေ့မှာအမှုကိစ္စလေးတစ်ခုကိုဘယင်ကြီးအနေနဲ့ဘလို့ဖြေရှင်းပေးခဲ့တယ်လဲဆိုတာတူတူမလေးတို့ကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ဒီနေ့အမျိုးသမီးတယောက်ဟာပြဿနာဖြစ်ပြီးပညာရှိဘယင်ကြီးစီရောက်ရှိလာကြပါတယ်ကွယ်ဘယင်ကြီးရဲ့ရှေ့တော်မှာရောက်လာတဲ့အခါမှာတော့ဘယင်မင်းကြီးက
အမျိုးသမီးတို့အဘယ်အမှုကိစ္စကြောင့်ငါမင်းကြီးရှိတော်မောက်တို့ရောက်ရှိလို့လာကြရပါသလဲ။တင်းတို့ရဲ့အမှုကိုငါမင်းကြီးအားရှောက်တင်ကြပါ။တ
ူတူမလေးတို့ရေဘယင်မင်းကြီးကအမျိုးသမီးနှစ်ယောက်ကိုအလှဲ့ကျရှောက်တင်ဖို့အမိန့်ပေးလိုက်တဲ့အခါမှာတော့ပထမအမျိုးသမီးက
အရှင်မင်းကြီးသမဟာဒီအမျိုးသမီးနဲ့တအိမ်နဲ့နေထိုင်ပါတယ်။အဲ့ဒီလိုနေထိုင်တဲ့အခါမှာတာလေးတက်ကိုသမကမွေးဖွားခဲ့ပါတယ်။သမမွေးဖွားပြီးတော့ရလောက်ကြာမှာကျန်မျိုးသမီးလဲတာလေးတယောက်ဖွားမြင်ပါတယ်အိမ်မှာကျမတို့နှစ်ဦးတည်းသာရှိပါတယ်တခြားဘယ်သူမှမရှိပါဘူးတညမှာဤအမျိုးသမီးဟာသူ့ရဲ့တန်းငယ်မတော်မဆဖြစ်မိတဲ့အတွက်သူ့ရဲ့တန်းငယ်တွေဆုံးသွားပါတယ်သူဟာညတွင်ထပြီးတော့ကျမအိပ်ပျော်နေတဲ့အချိန်မှာကျမဘေးနားမှာရှိတဲ့ကျမတန်းငယ်ကိုပွေပြီးတော့သူမအိပ်ရာထဲကိုရှူသွားပါတယ်နောက်ပြီးတည်နေတဲ့ကလေးကိုကျမရဲ့အိမ်ရမှာလာထားပါတယ်။နောက်တနေ့မနေ့ရောက်တဲ့အခါအိမ်ရနုနုကလေးကိုနုတိုက်မဲ့ကြီးလိုက်တဲ့အခါမှာကလေးတည်နေတာတွေ့ရပါတယ်။ကလေးတည်တည်ချာကြီးလိုက်တဲ့အခါကလေးဟာကျမရဲ့ကလေးမဟုတ်ကြောင်းသိရပါတယ်ရှင်မင်းကြီး
။တူတူမလေးတို့ရေပထမအမျိုးသမီးဟာဘယင်ကြီးကိုအကြောင်းဆုံးရှောက်တင်လိုက်ပါတယ်ကွယ်။အဲ့ဒီအချိန်မှာပဲတခြားအမျိုးသမီးတယောက်က
အရှင်မင်းကြီးဒီစကားကမမှန်ပါဘူးအသက်ရှင်နေတဲ့ကလေးဟာကျမရဲ့ကလေးဖြစ်ပြီးတော့သင်နေတဲ့ကလေးဟာသူ့ရဲ့ကလေးဖြစ်ပါတယ
်အတင်မိမ့်မမှန်မကန်တဲ့စကားကိုမပြောပါနဲ့သင်နေတဲ့ကလေးဟာသင်ရဲ့ကလေးဖြစ်ပြီးတော့ဒီအသက်ရှင်နေတဲ့ကလေးဟာကျမရဲ့ကလေးဖြစ်ပါတယ်
တူတူမလေးတို့ရေအမျိုးသမီးနှစ်ယောက်ဟာပညာရှိမင်းကြီးရဲ့ရှေ့တော်မောက်မှာအပြည့်အလန်ငင်းကုန်နေကြတဲ့ကွယ်အဲ့ဒီတော့ပညာရှိဘယင်ကြီးက
အမျိုးသမီးတို့ဒီနော်နော်ဦးစလုံးဟာအသက်ရှင်နေတဲ့ကလေးကငါ့ရဲ့ကလေးတင်းနေတဲ့ကလေးကသူ့ရဲ့ကလေးလို့ပြောနေကြတယ်ကဲနားထောင်ကြဒီအမှုကိစ္စကိုငါကိုရော်မြမင်းကြီးတရားစင်ကြီးဆုံးဖြတ်ပေးမယ်မူမတ်တို့ဒါတလက်ကိုယူကြအခုဒီအချိန်မှာအသက်ရှင်နေတဲ့ကလေးကိုနှစ်ပိုင်းပိုင်းကြနှစ်ပိုင်းစီကိုအမျိုးသမီးတဦးစီကိုဝေပါ
တူတူမလေးတို့ရေဒီခါမှာမိခင်အစ်စ်မန်ဖြစ်တဲ့အမျိုးသမီးကသူမရဲ့သားကိုအင်မတန်မှချစ်တဲ့အတွက်ဘယင်မင်းကြီးကို
အရှင်မင်းကြီးအရှင်မင်းကြီးရတော်မူပါခလေးမတတ်ပါနဲ့ဒီမျိုးသမီးကိုသာပေးလိုက်ပါတော့
တူတူမလေးတို့ရေပထမမျိုးသမီးဟာခလေးကိုမသေးစေခြင်းနဲ့အတွက်မတတ်ဖို့ရဲ့မင်းကြီးကိုရှောက်တင်ပြီမဲ့ဒုတိယမျိုးသမီးကတော့
အရှင်မင်းကြီးခလေးကိုဘယ်သူမှမယူပါစေနဲ့ခလေးကိုနှစ်ပိုင်းပြတ်တော်မူပါ
တူတူမလေးတို့ရေဒုတိယမျိုးသမီးကတော့အဲ့ဒီလိုဘယင်မင်းကြီးကိုရှောက်တင်တဲ့ကွယ်ဒီခါမှာဘယင်မင်းကြီးက
ကဲကလေးကိုမတတ်ကြတော့နဲ့ကလေးကိုပထမအမျိုးသမီးကိုပဲပေးလိုက်ပါအဲ့ဒီမိမဟာကလေးရဲ့မိခင်အစီအမံဖြစ်ပါတယ်
တူတူမလေးတို့ရေပညာရှိဘယင်မင်းကြီးဟာအဲ့ဒီလိုနီလန်းနဲ့မိခင်အစ်စ်နဲ့အတူကိုပိုင်းခြားသိရှိနိုင်ဖို့ရန်ဆုံးဖြတ်စီရင်နိုင်ခဲ့ပါတယ်ကွယ်ဒုတိယမျိုးသမီးကိုတော့မမမကန်လိမ့်လေပြောဆိုတဲ့အတွက်အပြစ်ဒဏ်ပေးလိုက်တာပေါ့ကွယ် တူတူမလေးတို့ရေတိုင်းသူပြည်သားတွေဟာဘရင်မင်းကြီးရဲ့တရားမျှတစွာစီရင်ဆုံးဖြတ်နိုင်တဲ့ဉာဏ်ပညာကိုကြားသိကြရတဲ့အတွက်ဘရင်မင်းကြီးကိုပို့ပြီးတော့ယုံကြည်ကြတဲ့ကွယ်တူတူမလေးတို့ရေမိခင်အစ်စ်အမန်းဟာသားသမီးတွေအပေါ်မှာနှိမ့်ဆလို့မရတဲ့မေတ္တာတရားထားရှိကြပါတယ်ကွယ်တူတူမလေးတို့ရေအသက်ရှင်နေတဲ့ကလေးကိုဓာတ်နဲ့ပိုင်းမဲ့လုပ်တဲ့အခါသူမရဲ့သားလေးတေမာစိုးရင်လို့အလျှော့ပေးပြီးတခြားမိမကိုပေးဖို့ပြောလိုက်ချင်းဖြစ်ပါတယ်ကွယ်တခြားမိမကတော့မိခင်အစ်စ်အမန်းမဟုတ်တဲ့အတွက်ကလေးကိုဘသူမှမယူစေဘဲနှစ်ပိုင်းပိုင်လိုက်ပါလို့အစ်ကျင်နာမင်းစွာနဲ့ပြောလိုက်တာပေါ့ကွယ်တူတူမလေးတို့ရေကြားသိခဲ့ရတဲ့ပုံမြင်လေးမှာပညာရှိဘီမင်းကြီးရဲ့ဆုံးဖြတ်စီရင်မှုတွေကအလွန်မှပင်ပညာသတိကြီးမားတယ်ဆိုတာကိုတွေးရှိရပါတယ်ကွယ်တူတူမလေးတို့တူးစီမှလည်းပညာဉာဏ်အမျော်မြင်တွေရှိပြီးအမားနဲ့အမန်ကိုဝေဖန်ပိုင်းခြားဆုံးဖြတ်တတ်တဲ့ဉာဏ်ပညာတွေရရှိနိုင်ကြပါစေလို့ဆန္ဒပြုလိုက်ရပါတယ်ကွယ
်လာပါပြီလာပါပြီရှင်သွေးလေးမှနာစရာပုံပြေ
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ